အစ္စရေးမှာငါးလအတွင်းဒုတိယကြိမ်ကျင်းပခဲ့တဲ့အင်္ဂါနေ့ကယူကပွဲမှာလက်ရှိဝင်ကြီးချုပ်ဘင်ဂျမင်နက်တန်ယာဟူဟာဘဟိုဝါရီဘလူးအန်ဝှိုက်ပါတီခေါင်းဆောင်အစ္စရေးစစ်တပ်အကြီးကဲဟောင်းဘန်နီဂန့်စ်နဲ့အကြိမ်နဲ့ရှင်ပြိုင်ခဲ့ရပါတယ်။ပြီးခဲ့တဲ့ဧပြီလကရွေးကောက်ပွဲအပြီးမှာနက်တန်ယာဟူဟာလူများစုအစိုးရတရားဖွဲ့စည်းနိုင်လောက်အောင်လုံလောက်တဲ့ကိုယ်စားလှယ်တွ ထပ်ပြီးတော့အနိုင်ရမရစောင့်ကြည့်ရမှာဖြစ်တဲ့အကြောင်းပြည်စုံကိုတော့ကိုရဲမင်းထွန်းကပြောပြပါမယ်ရှင်
။လက်ရှိအစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နက်တန်ယာဟူဟာစက်တင်ဘာ16ရက်နေ့ရွေးကောက်ပွဲမှာတိုင်ခင်အကြိုကာလအတွင်းအမျိုးသားရေးကိုလှုံ့ဆော်တဲ့အရင်ပွားပွဲရာဂရီတွေကိုပေးပြီးရွေးကောက်ပွဲဝင်ခဲ့ပါတယ်။နက်တန်ယာဟူပေးတဲ့ဂရီတွေအထက်သူသာအနိုင်ရရင်အနောက်ဘက်ကမ်းနေမြေတချို့ကိုအစ္စရေးနိုင်ငံပိုင်းနဲ့ထဲသွင်းမဲ့ကိရိနဲ့ဂျူးအခြေစိုက်စခန်းအလုံးကိုအစ္စရေးအချုပ်အခြာအာဏာအောက်ထည့်သွင်းမဲ့ဆိုတဲ့ကိရိလည်းပါဝင်ခဲ့ပါတယ်။အဲ့ဒီလိုကိရိတွေပေးခဲ့ပေမဲ့လည်းမဲပေးအပြီးမှာတော့ရွေးကောက်ပွဲအကျိန်းနယ်ရှိကြောင်းကိုဝန်ကြီးချုပ်နက်တန်ယာဟူကပြောပါတယ
်
ဒီကောက်ပွဲကတိတ်ပြီးကျိတ်နေရှိပါတယ်။နိုင်ရမယ်လို့အပိုင်ပြောလို့မရပါဘူး။ဒါပေမဲ့ခင်ဗျားတို့မဲဆန္ဒရှင်တွေကတကယ်မဲသွားပေးကြမယ်ဆိုရင်တော့ကျွန်တော်တို့နိုင်ပါပါ။
တော်တော်စဲမှာအာဂရီလိုက်စားမှုဆိုင်ရာဆဆွဲချက်တွေနဲ့ရင်ဆိုင်နေခဲ့ရတဲ့ဝန်ကြီးချုပ်နတ်တန်ညာဦးအတွက်အစ္စရေးပြည်သူတွေမဲယုံတွေကိုသွားပြီးမဲပေးမပေးဆိုတာကလည်းအရေးကြီးနေပါတယ်။ဒါကြောင့်သူဟာရွေးကောက်ပွဲနေ့တနေ့လုံးနေရာစုံကိုသွားပြီးမဲဆန္ဒရှင်တွေမဲပေးကြဖို့ဆော်ဩခဲ့ပါတယ်။တဘောတာတက်မှသူနဲ့ဗဒိုင်းဝါဒဆွဲပြင်းထန်သူအမျိုးသားရေးဝါဒီတွေနဲ့ပူးပေါင်းပြီးပါလီမန်မှာလူများစုနေရာကိုရရှိဖို့သူကအပြင်းထန်ကြိုးစားနေတာပါ။အစ္စရေးနိုင်ငံရဲ့ယူကောက်ပွဲနဲ့နတညာဟူရဲ့ယူကောက်ပွဲခရီးတွေနဲ့ပတ်သက်ပြီးတရိတ်နောက်တွေရဲ့အမေကိုတော့နတညာဟူရဲ့မဟာမိတ်တဦးဖြစ်သူအမေရိကန်သမ္မတဒေါ်နယ်ထရမ့်ကအခုလိုဖြေကြားခဲ့ပါတယ
်။ Well, certainly he has a good chance, but it's a very, you know, it's a 50-50 election.A lot of people, if you look at the polls and everything else, it's going to be very close.
ဒီတဲ့ညာဦးနိုင်မှုအခွင့်အရေးကောင်းကောင်းရှိပါတယ်။ဒါပေမဲ့ယူကောက်ဘက်ကတိတ်ကြိတ်နေရှိမယ်လို့လူလူစစ်တမ်းတွေကပြနေတယ်။လူလူစစ်တမ်းတွေကလည်းတခါတခါမမှန်တတ်ပါဘူး။သူ့ယူကောက်ဘက်ကတိတွေနဲ့ပတ်သက်ပြီးတော့ကျွန်တော်အခုဘာမှမပြောလိုပါဘူး။ပြောဖို့စောနေပါသေးတယ်။
နတညာဟူနဲ့ရှင်ပြိုင်သူအစ္စရေးစစ်တပ်အကြီးအကဲဟောင်းဘန်နီဂန့်စ်ကတော့အစ္စရေးနိုင်ငံအလဲပိုင်းကသူ့ရဲ့ဇာတိမျိုးမှာမဲပေးရင်သူ့ပါတီအနေနဲ့အာဂရီလိုက်စားမှုနဲ့အစွန်းရောက်ဝါဒမပါရှိပဲမျှော်လင့်ချက်နဲ့ပြောင်းလဲမှုတွေကိုအစ္စရေးနိုင်ငံအတွက်စောင့်ကြည့်ပေးမှာဖြစ်တယ်လို့ပြောခဲ့ပါတယ်။ပြည်ရဲ့ရွေးကောက်ပွဲအတွင်းကဝန်ကြီးချုပ်နတညာဟူရဲ့မဟာမိတ်ဖြစ်ပြီးအခုအခါပြိုင်ဘက်ရန်သူဖြစ်သွားခဲ့သူအဗစ်တော်လီဗာမန်ကိုတော့ရွေးကောက်ပွဲအပြီးအစိုးရဖွဲ့စည်းရေးမှာဆုံးဖြတ်ပေးမဲ့သူ king maker ဖြစ်သတ်မှတ်ထားပါတယ်။နတညာဟူကောင်းဆောင်တဲ့အရင်ညွန်ပေါင်းဆိုရအဖွဲ့တွင်သူပါဝင်ဖို့ညှင်းဆန်ခဲ့လို့အခုလိုရွေးကောက်ပွဲကျင်းပခဲ့ရတာပါ။သူကပုံမှန်ဖြစ်တဲ့အစ္စရေးနိုင်ငံကိုပြန်လည်တည်ဆောက်ကြစို့ make israel normal again လို့ကြွကြော်ပြီးရွေးကောက်ပွဲကိုဝင်ရောက်ခဲ့ပါတယ်။ဘာသာရေးအစွန်းရောက်တွေဩဇာလွှမ်းမိုးမှုမရှိတဲ့အစ္စရေးနိုင်ငံကိုဆိုလိုတာဖြစ်ပါတယ်။အစ္စရေးနိုင်ငံရဲ့ရွေးကောက်ပွဲရဲ့နောက်ဆုံးရလဒ်တွေကိုဗုဒ္ဓနေမှာကြီးညာနိုင်မှာဖြစ်ပါတယ်။ဝန်ကြီးချုပ်နတန်ညာဟူရဲ့အမျိုးသားရေးဆိုင်ရာဂရီပေးချက်တွေကြောင့်တော့လောလောဆယ်မှာပဲဥရောပနိုင်ငံတွေနဲ့ဆော်ဒီအရေဗျနိုင်ငံတွေရဲ့ဝေဖန်မှုတွေထွက်ပေါ်လာခဲ့ပါတယ်။ဂျော်ဒန်ပြည်ကလည်းပိုင်နက်နေပြည်တိမ့်သွင်းမဲ့လို့ရဟာဘေးစိုးတစ်ခုဖြစ်မယ်လို့ပြောခဲ့ပါတယ်။အခုနောက်ဆုံးထွက်ပေါ်လာတဲ့ဆန္ဒမဲ့ပေးပြည်သူတွေအပေါ်ကောက်ယူထားတဲ့စစ်တမ်းအရဝန်ကြီးချုပ်နတန်ညာဟူရောစစ်တပ်ကြီးကဟောင်ဂန့်စ်ပါညပေါင်းဆိုးရဖွဲ့စည်းနိုင်ခြင်းမရှိပါဘူး။တစ်ပတ်လုံးကတော့ဗုဒ္ဓဦးနဲ့မှာနောက်ဆုံးထွက်ပေါ်လာမယ့်ရလဒ်တွေကအခုအချိန်တွေကိုပြောင်းလဲသွားစေလိမ့်မယ်လို့မျှော်လင့်နေကြပါတယ်။ပြက်ပြက်တသားမရှိတဲ့ရွေးကောက်ပွဲရလဒ်ထွက်ပေါ်လာရင်တော့ Israel Tamara Raven Rivlin ရဲ့အခန်းကဏ္ဍကအရေးပါလာမှာဖြစ်ပါတယ်။သူဟာ Israel နိုင်ငံအကျိုးအတွက်ဘယ်သူကအသင့်တော်ဆုံးလဲဆိုတာကိုဆုံးဖြတ်ပြီးဝန်ကြီးချုပ်ကိုရွေးချယ်နိုင်ပါတယ်။ပုံမှန်ကတော့အများစုအနိုင်ရပါတီကောင်းဆောင်ကိုရွေးချယ်လေးရှိပါတယ်။ Tamara Rivlin ကတော့ရွေးကောက်ခံအစိုးရတရားဖွဲ့စည်းဖို့နဲ့နောက်ထပ်ရွေးကောက်ပွဲတစ်ခုကိုရှောင်ရှားနိုင်ဖို့အရေးအစွမ်းကုန်ကြိုးပမ်းသွားမှာဖြစ်ကြောင်းပြောကြားထားကြပါခင်ဗျာ